တမရကိုတယောစာရေးသားမှုနဲ့ The Voice ဌာအဲရီတာချုပ်ဦးကျော်မြင့်စွေနဲ့ပြည်တခြားကိုကိုမောင်တို့ကိုပုံမှန်66ကာဒီနဲ့ဖမ်းဆီးခဲ့ပြီးတဲ့နောက်ဗဟန်တရားရုံးမှာဒီကနေ့ရမန်းယူပါတယ်။စနေနေ့လိုအစိုးရရုံးပိတ်ရက်မှာချုပ်ရဲ့ရမန်းပေးတယ်ဆိုတဲ့ကိစ္စကိုဥပဒေနဲ့ညှိနှိုင်းမှုရှိမရှိတရားရုံးမှာမေးခွန်းထုတ်သွားမယ်လို့ဦးကျော်မြင့်စွေတို့ရဲ့ဥပဒေကြံပေးကပြောပါတယ်။အခုလိုသတင်းသမားမီဒီယာသမားတွေကိုဖန်စီထုတ်နောင်တာဟာအရသာအစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်နောက်ကျောင်းပြန်သွားတာပဲလို့လည်းသတင်းမီဒီယာသမားတွေကဝေဖန်ထားပါတယ်။မဆုမောင်ကဆက်ပြီးတော့ပြောပြမှာပါရှင်
။ဟုတ်ပါတယ်။ပြည်ထောင်စုတစ္ဆာဆိုတဲ့ရုပ်ရှင်စကားကိုကြည်ထောင်စုတစ္ဆာဆိုပြီးတယောထားတဲ့စာကိုရေးသားဖော်ပြခဲ့တဲ့အတွက်တက်မတော်ဘက်က The Voice သတင်းစာနဲ့တယောစာရေးသားသူဗြိတိရှကိုကိုမောင်တို့ကိုဆက်သွယ်ရေးဥပဒေပုံမှား66ဂါကြီးနဲ့အမှုဖွင့်ခဲ့ပြီးတဲ့နောက်မနေ့တောက်ကြနေ့ဇွန်လ2ရက်နေ့ကတော့ The Voice Weekly သတင်းစာအက်ဒီတာချုပ်ကိုကျော်မင်းစွေနဲ့ဗြိတိရှကိုကိုမောင်တို့ကိုဗဟန်းမြို့နယ်ရဲစခန်းမှာဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီကနေ့ဇွန်လ3ရက်နေ့မှာတော့ဗဟန်းမြို့နယ်ရဲစခန်းမှာဖမ်းဆီးချုပ်နှောင်ထားတဲ့ကိုကျော်မင်းတွင်နဲ့ကိုကိုမောင်တို့ကိုဗဟန်းတရားရုံးမှာရမန်ယူတယ်လို့ဥပဒေကြံပေးဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးခင်မောင်မြင့်က VOA မြန်မာပိုင်းကိုပြောပါတယ်
။နာယီမှာဗဟန်းတရားရုံးမှာချုပ်ရမန်ယူဖို့အတွက်ရုံးထုတ်သွားတယ်လို့တော့ကျွန်တော်တို့သိလိုက်တယ်။သွားဖို့လို့စီစဉ်တဲ့အချိန်မှာပဲရမန်ယူပြီးပြန်သွားပြီဆိုတဲ့အတွက်ကျွန်တော်ကခုမှပဲရဲစခန်းသွားရတယ်။ရမန်ယူဖြစ်တာတော့မှန်ပါတယ်ခင်ဗျာ။
အခုလိုမျိုးစနေရုံးပိတ်ရက်မှာတရားရုံးထုတ်ပြီးရမန်ယူတဲ့အပေါ်ဥပဒေနဲ့ညှိနှိုင်းမှုရှိမရှိမေးခွန်းထုတ်ဖို့ရှိတယ်လို့အမှုရဲ့နောက်ဆုံးအခြေအနေ VOA ကိုအခုလိုပြောပါတယ
်ခုကျွန်တော်ဒီရဲစခန်းကိုသွားပြီးတော့ဒီချုပ်ရမန်ကဥပဒေနဲ့ညှိနှိုင်းစွာယူထားတဲ့ချုပ်ရမန်ဟုတ်မဟုတ်ကျွန်တော်စစ်စစ်ပါမယ်စစ်စစ်ပြီးတော့မှဥပဒေနဲ့ညှိနှိုင်းတယ်ချုပ်ရမန်ပြည်ပိုင်ခွင့်ရှိတဲ့တရားသူကြီးကဆိုရင်တော့ဒါတာနိသင်ရှိတဲ့ဗဟန်းရဲစခန်းမှာတော့၎င်းသို့မဟုတ်ဒီအင်းစိန်ထောင်မှာတော့၎င်းဒါရမန်ကလာကုန်ဆုံးမြည်ဒီချုံအောင်လို့ရပါတယ်ဆိုတော့ကျွန်တော်တို့ဘက်ကတော့ complaint တက်ဖို့ရှိတာကတော့ဒီဥပဒေမှာကတော့တရားဝင်တဲ့ဆွဲအပိုက်ဆက်ရှင်မှာကစနစ်တကျတွေနဲ့အစိုးရရုံးပိတ်ရက်ဒီမှာအထူးကိစ္စရပ်များမှာတပါရုံးတိုင်ရင်မပြုတ်ရဘူးလို့တရားဝင်ပြတ်ထန်းတာရှိပါတယ်အဲ့တော့ဒါကတာမန်ဆက်တွေ့ရေးပုံမှန်နဲ့ဆွဲဆိုထားတဲ့ကိစ္စလေးတစ်ရက်ကိုစနစ်တင်းတွေမှာဥပဒေနဲ့ဆန့်ကျင်ပြီးတော့ရုံးထိုင်ပြီးတော့မှချုပ်ရမှန်ပေးတယ်ဆိုတဲ့ကိစ္စကိုတော့ဒါသူ့အထက်တရားရုံးမှာကျွန်တော်ဥပဒေနဲ့ညီညွတ်မှုရှိမရှိကျွန်တော် complaint တက်ပါမယ်
ပြီးခဲ့တဲ့မတ်လ26ရက်နေ့နေဆွဲနဲ့ထုတ်ဝေတဲ့ The Voice သတင်းစာမှာတက်မတော်ကရိုက်ကူးတဲ့ပြည်ထောင်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်ထောင်စုတစ္ဆာဆိုပြီးတယောစာရေးသားဖော်ပြခဲ့တာနဲ့ပတ်သက်ပြီးတက်မတော်ဘက်ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကို April 25ရက်နေ့ကတိုင်ကြားခဲ့ပါတယ်မေလ18ရက်နေ့မှာတော့ပုံမှန်66ဂါကြီးနဲ့အမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ်တက်မတော်ဘက်ကလက်ရှိတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးလည်းရှေ့နေကြီးဦးခင်မောင်မြင့်ကအခုလိုရှင်းပြပါပါတယ
်တရားစွဲတာကတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းပေါ့သူကတရားလိုပြုလုပ်ပြီးတိုင်ကြားထားပါတယ်တိုင်ကြားရင်းရဲ့အကြောင်းရင်းကတော့ဒီတက်မတော်နဲ့တက်မတော်သားတွေကိုဘုံဒိတ်ခါထိခိုက်အောင်ရေးသားတယ်လို့သူကထင်မြင်ယူဆတဲ့အတွက်တိုင်ကြားလိုက်တာပေါ့နော်ဒီကတော့အဲ့ဒါပါပဲခုကတော့ကျွန်တော်တို့ကတရားတရားခွင်ကိုမရောက်သေးခင်အဆင့်မှာကျွန်တော်ဥပဒေပြန်ပေးခြင်းနဲ့ကျွန်တော်ဆောင်ရွက်နေပါတယ်တရားခွင်မှာကြာရင်တော့ကျွန်တော်နဲ့တွဲဆက်ပြီးတော့တရားလွတ်တော်ရှင်နေကြီးဦးမျိုးသိန်းနဲ့ကျွန်တော်တွေ့ဆက်ပြီးတော့ဆောင်ရွက်သွားမှာပါအခုလောလောဆယ်ကတော့ကျွန်တော်အရေးကြီးလို့တာကတော့ဒီစက်စုခံထားရတဲ့လူမျိုးရဲ့အမှတ်ခံရရှိရေးကိုကျွန်တော်ဆောင်ရွက်ပါမယ်တရားရုံးကိုဒီစက်စုသွားပြီဆိုရင်တော့ကျွန်တော်တို့ဒါအပြစ်မရှိတဲ့အတွက်အမှုကိုတရားရှင်ခေါ်တာပေါ့နော်စွဲချက်မတင်မီမှာလွတ်တဲ့အသင့်မျိုးနဲ့ဒါဖြစ်အောင်ကျွန်တော်တို့ဆောင်ရွက်သွားပါမယ်
အခုလိုသတင်းမီဒီယာသမားတွေကို66ဂါကြီးနဲ့ဖမ်းဆီးအရေးယူမှုလုပ်တာဟာအရက်သားအစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်ကိုချိန်ချောက်တာဖြစ်တယ်လို့သတင်းလွတ်လပ်ခွင့်နောက်ပြန်သွားနိုင်တဲ့စိုးရင်စရာအခြေအနေဖြစ်တယ်လို့လည်းတိုင်းရင်းသတင်းမီဒီယာရဲ့တာဝန်ခံအက်ဒီတာဦးစင်လင်းကဝေဖန်လိုက်ပါတယ်
ဆက်လက်ထက်မှာသတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ပြောရရင်တော့ဒီ66ဂါကြီးကတော့ဆုံးလုံးတခုလိုပြောရမှာเนาะတဲလာလည်းလောက်ခွင့်နေလို့ဆိုတာပြောဆိုဆွေးနွေးပြန်ဆိုတာလည်းပတ်သက်ပြီးတော့နောက်ပြန်ဆုတ်သွားတယ်လို့ဒီလိုပဲပြောရမှာဖြစ်တယ်။ဘာလို့ဆိုတော့ဒီလိုပြင်ထန်တဲ့ဥပဒေပုံမှန်ကြီးနဲ့ဘယ်လိုသမားတွေစာရေးဆရာတွေเนาะဘိုးဒါအရင်းမြစ်တဲ့မှုလို့ဒီလိုပဲအဲမြင်ပါတယ်။အခုရေးယူခံရတဲ့ကိစ္စကလည်းပဲတယောစာရေးတဲ့အတွက်ရေးယူခံရတာဖြစ်တယ်။တယောစာဆိုတာဟာလည်းဒီသူတို့ပြုပြင်စေခြင်းတဲ့ပုဂ္ဂိုလ်များရဲ့အပိုင်းကိုပြုပြင်စေတဲ့စေရနာနဲ့သူတို့ရေးတာဖြစ်တယ်။ဒါကြောင့်မလို့တဲ့အလောက်ထိပြင်းထန်တာအရေးယူတဲ့နဲ့အိစာမျိုးမဟုတ်ဘူး။ဘာပဲပြောပြောသတင်းမီဒီယာလွတ်လပ်ခွင့်လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ကဏ္ဍဟာနောက်ပြန်ဆုတ်သွားတဲ့သဘောမျိုး၊ရ လက္ခဏာဆောင်သွားတယ်လို့ပြောရမှာပေါ့
အခုလိုသတင်းတပါးနှစ်ဦးပေါ်အရေးယူလိုက်တဲ့အပေါ်ပြည်ထောင်နိုင်ငံအခြေဆိုင် RSF လို့ခေါ်တဲ့နေစည်းမချသတင်းတော်များအဖွဲ့ကလည်းပြင်းထန်စွာကန့်ကွက်ရှုံချလိုက်ပါတယ်ဒါဟာသတင်းသမားတွေနဲ့ဆိုင်တဲ့နိုင်ငံတကာစံချိန်စံညွှန်းကိုဖောက်ပြရရောက်တယ်လို့ပြောဆိုလိုက်ပြီးသတင်းသမားတို့ဦးကိုအမြန်ဆုံးလွှတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ရခိုင်သတင်းသမားများအသင်း AJA ဘက်ကလည်းဆွဲဆိုထားတဲ့အမှုကိုပြန်လည်ရုပ်သိမ်းပြီးတော့တွဲဆောင်ညှိနှိုင်းခြင်းဖြင့်အဖြေရှာတဲ့ကြောင်းဒီကနေ့ကြေညာချက်ထုတ်ပြီးအလေးနဲ့တိုက်တွန်းထားပါတယ်